တောင်တရုတ်ပင်လယ်ပြင်အတွင်းနိုင်ငံတကာရေးပိုင်းနဲ့ထဲကနေတင်ဆက်လိုက်တဲ့အမေရိကန်ရဲ့ဝေဒင်ဒရုန်းကိုပြန်လည်ပေးအမယ်လို့တရုတ်ဘက်ကမနေ့စနေနေ့ကပြောဆိုပါတယ်။ဒါပေမဲ့ဒီလိုရအပေါ်မှာပြစ်တင်ဝေဖန်စရာမရှိဘူးလို့တရုတ်ကပြောဆိုနေပြီးအမေရိကန်အစိုးရဘက်ကနှီးမှန်လက်မှတ်နဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲပုံကြီးချက်ပြောဆိုနေတယ်လို့လည်းတရုတ်ကဆွတ်ဆွဲပြော မောင်းတူမဲ့ရင်းငုတ်ဒရုန်းယာဉ်ကိုဖိလစ်ပိုင်နိုင်ငံအနောက်မြောက်ပိုင်းဆူဗစ်ဘေးရဲ့ကီလိုမီတာ90အကွာမှာကြာသပတေးကတရုတ်တို့ဆွဲယူသွားခဲ့တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်တရုတ်ဘက်ကအခုလိုရယူသွားခဲ့တာဟာတရားဥပဒေနဲ့မညီတဲ့လုပ်ရက်ဖြစ်တယ်လို့အမေရိကန်အာဏာပိုင်တို့ကကန့်ကွက်ခဲ့ပြီးချက်ချင်းပြန်ပေးဖို့တောင်းဆိုခဲ့ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနကတော့တရုတ်ရေတပ်သင်္ဘောတစ်စင်းကဘာမှမသိတဲ့အရာဝတ္ထုတစ်ခုကိုရေထဲမှာတွေ့ရပြီးရေကြောင်းသွားလာမှုဘေးကင်းစရေးအတွက်တင်ဆက်ခဲ့တာဖြစ်တယ်လို့ပြောဆိုပါတယ်။နောက်ပိုင်းကျမှအမေရိကန်တို့ရဲ့အဝေးဒင်းဒရုန်းယာဉ်ဖြစ်တာကိုသိရှိရတာဖြစ်တယ်လို့လည်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်တို့ရဲ့ပစ္စည်းကိုတင့်တယ်လျှောက်ပတ်တဲ့နည်းလမ်းနဲ့ပြန်လည်ပေးအပ်သွားမယ်လို့တရုတ်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကမနေ့စနေနေ့ကပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်မပြောပါဘူး။အမေရိကန်စစ်ဌာနချုပ်ပင်တဂွန်ဘက်ကလည်းတရုတ်နဲ့နားလည်မှုရရှိထားတယ်ဆိုတာကိုအတည်ပြုပါတယ်။ဒီအတည်ပြုချက်ထွက်လာပြီးနောက်မှာတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတရုတ်တို့ကိုပြောရမှာကခင်ဗျားတို့ခိုးထားတာကိုကျွန်တော်တို့ပြန်မလို့ချင်ပါဘူးယူသာထားလိုက်ပါလို့ပြောလိုက်ရမှာဆိုပြီးလူမှုကွန်ရက် Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ရှင်။